ကချင်လွတ်မြောက်ရေးတပ်မတော် KIA ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းရှမ်းတိုင်းဒေသ50လောက်ကိုဖမ်းဆီးခေါ်ဆောင်သွားတာကိုကန့်ကွက်ကြတဲ့ရှမ်းမြို့နယ်သူအဖွဲ့ဟာဒီကနေ့မြကြီးနားမြို့မှာဆန္ဒပြဖို့ပြင်ဆင်ခဲ့ကြပါတယ်။ဒါပေမဲ့ပြည်내ရဲတပ်ဖွဲ့ကခွင့်မပြုခဲ့တဲ့အတွက်မြကြီးနားမြို့ဓမ္မရခိတဝင်းသူကျောင်းတိုင်းမှာလူထုအစည်းအဝေးပွဲကျင်းပပြီးဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီနေ့ရှမ်းမြို့နယ်သူလူထုအစည်းအဝေးမှာဖမ်းဆီးထားတဲ့ရှမ်းတိုင်းသားတွေအများဆုံးပြန်လွှတ်ပေးဖို့အပါအဝင်အချက်၅ချက်ကိုထုတ်ပြန်တောင်းဆိုခဲ့တယ်လို့ရှမ်းမြို့နယ်သူရဲရအဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်သူဦးဆိုင်စန်းဝေက IFA ကိုပြောပါတယ်
။ကျွန်တော်တို့ဒီ KNA ရဲ့ကျွန်တော်တို့ပေါ်မှာဒါလူခွင့်ရေးချိုးဖောက်မှုကိစ္စကိုဒါအဖွဲ့အစည်းကလည်းဘယ်သူမှမကာကွယ်နိုင်တဲ့အတွက်ကြောင့်မို့ဒါဟိုရင်းမော်လေးအမိခိုကိမဲ့နေသလိုဖြစ်နေတယ်။ KNA ဘက်ကလည်းပဲဒါဒီလူခွင့်ရေးချိုးဖောက်မှုတွေမလုပ်ဘူးအစိုးရဘက်ကလည်းကာကွယ်ဖို့ပေါ့လေနောက်တစ်ချက်ကတော့ KNA ကတင်ပြီးဒေသခံလူတွေပေါ်မှာဒါဆက်ကြေးကောက်တာတို့ဒီလူဖမ်းဆီးတာတို့ဒါမလုပ်ဘူးဒါဒီနေ့တောင်းဆိုတာပေါ့ဒီနေ့လူထုကနေပြီးတော့မှနောက်တစ်ခါ KNA ကနေမှဖမ်းဆီးထားတဲ့ဒီကလေးတွေကိုဒါအမြန်ဆုံးပြန်လွတ်ပေးဖို့နောက်လက်နက်ကင်ပြီးတော့မှဒါဒေသခံဒါပြည်သူလူထုပေါ်မှာဒါဥပဒေမဲ့ဒါလက်နဲ့ကင်ပြီးတော့မှဒါအနိုင်ကျင့်တာတော့ဒါလုံးဝမလုပ်လာပါဘူး။နောက်ဆုံးအချက်ကတော့ဒီအငြိမ်းချမ်းရရှိရေးအတွက်ဒါအများဆုံးဒီဆောင်ရွက်ပေးကြဖို့ပေါ့လေနှစ်ဖက်စလုံးကနေမှဒါလူထုအစည်းအဝေးကနေပြီးတော့မှဒါထုတ်ပြန်တိုက်တွန်းတာတိုက်တွန်းနေပါဘူး
။စာနာပြခွင့်မပြုတာဟာ29ကြိမ်မြောက်အရှိတောင်အရှာအာကသာပြိုင်ပွဲကျင်းပနေတာရဲ့ချင်းပြည်နယ်မှာပြည်နယ်လွှတ်တော်အစည်းအဝေးကျင်းပနေတာရဲ့အကြောင်းဖြစ်တယ်လို့ပြည်နယ်သူရဲမှူးကြီးဥပညာဦးက IFA ကိုပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမန်စီမြို့နယ်မှာဒေသခံရှမ်းတိုင်းသား50လောက်ကို KIA တပ်ကဖမ်းဆီးသွားတယ်လို့သိရပြီးဒီနေ့ထိ32ယောက်ပြန်လွတ်လာတယ်လို့လည်းသိရပါတယ်ရှမ်းမြို့နယ်သူရဲအဖွဲ့ကဦးဆိုင်ထွန်းရင်ကဒီနေ့လူလူစည်းဝေးပွဲတက်ရောက်လာသူတွေကိုအခုလိုရှင်းပြပါလေဒီနေ့ရှမ်းမြို့နယ်သူလူလူစည်းဝေးပွဲတက်ရောက်လာသူမြကြီးနားမြို့နယ်တာလောကြီးကျေးရွာကဒေါ်နန်းဤကြိုင်ကဘာကြောင့်ဒီစည်းဝေးပွဲတက်ရောက်သလဲဆိုတာကိုအခုလိုပြောပါတယ
်တပ်မတော်ဘက်ကစုဆောင်ရေးဆွဲတာမရှိဘူးကြီး GA တွေပဲရှိပါတယ်ကျမတို့တားတယ်တမိတယ် GA အထက်ကိုမဝင်ကျင်တာကိုသူတို့ကဖမ်းဆီးပြီးခေါ်ဆောင်ပါတယ်ရှင်နောက်ပြီးတော့ဆက်ကြီးတွေပါတယ်ငွေတွေပါတယ်လဲကောက်ခံတယ်ကြီးအဲ့ဒါတွေကိုကျမတို့ကမခံမရနိုင်လို့ဒီချမ်းဒီလူမျိုးစုချမ်းငါးမျိုးရဲ့ဗာသန္တာဖောထုတ်ပွဲကိုကျမတို့လာရပါတယ်ရှင
်ဒီနေ့ဓမ္မဝခိတဝင်းတို့ကြောင်းတိုင်းမှာပြုလုပ်တဲ့ရှမ်းမြို့နယ်သူတွေရဲ့စုဝေးဆန္ဒပြပွဲကိုမြကြီးနားမြို့ကိုရောက်ရှိနေတဲ့ပြည်ထိုင်တပ်အမတ်ကြီးမစ္စတာအန်ဒူးပက်ထရစ်နဲ့တန်ယုံကိုယ်တော်တွေတွားရောက်ခဲ့ပါတယ်တရားမျှတစွာစီတန်းလှည့်လည်ဆန္ဒထုတ်ပွဲဝင်ကိုငញ្ញမ်းစွာလူတိုင်းပြုလုပ်ခွင့်ရှိကြောင်းငញ្ញမ်းရေးဆွေးနွေးပွဲမှာလည်းရှမ်းတိုင်းရင်းသားတွေပါဝင်တဲ့ကြောင်းကချင်ပြည်နယ်ကရှမ်းတွေနဲ့ကချင်ကောင်းဆောင်တွေညှိနှိုင်းဆောင်ရွက်တဲ့ကြောင်းဒီနေ့ညနေသတင်းမီဒီယာတွေနဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံဆိုင်ရာပြည်ထိုင်တပ်အမတ်ကြီးကပြောကြားခဲ့ပါတယ် KIA ကဖန်ဆီးထားတဲ့ရှမ်းတိုင်းရင်းသားတချို့ကိစ္စနဲ့ပတ်သက်ပြီးမြကြီးနားမြို့မှာဖွင့်လှစ်ထားတဲ့ KIO နီးပညာအကြံပေးအလုပ်အဖွဲ့ရုံးကို IFA ကသွားရောက်မေးမြန်းခဲ့ပေမဲ့တာဝန်ယူဖြေဆိုခြင်းမရှိပါဘူး။မြကြီးနားမြို့ဓမ္မဝိခိတဝင်းတို့ကျောင်းတိုင်းမှာကျင်းပခဲ့တဲ့ရှမ်းမြို့နယ်သူတွေရဲ့ဆန္ဒထုတ်ပေါ်ပွဲကိုမြကြီးနားဗမော်ဖကန်ဟိုပင်မိုးညင်အင်းတော်ကြီးစတဲ့မြို့ရွာတွေကဒေသခံရှမ်းတိုင်းရင်းသားမြို့နယ်သူတသောင်းဝင်းကျင်လောက်အထိတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
။လူမှုဆန္ဒအောင်ရမည်အောင်ရမည်